တခန့်ပြင်းနေမှာတခန့်တိုင်းသားလက်နက်ကအေးအဖွဲထိန်ချုပ်မှုတိတ်မရှိတဲ့ပြင်းနေတောင်ပိုင်းကကြောက်ဖြူမြို့နယ်မှာအတွားလာတွေတင်းတင်းကြပ်ကြပ်ဆစ်ဆင်းနေတာကြောင့်လမ်းသွားလမ်းလာတွေနဲ့ခီးတယ်တွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးကတော့ကျန်းမာရေးနဲ့လုံခြုံရေးအတွက်ဆစ်ဆင်းနေရတာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့အေးအေးအကြာနယ်မြေစိုးမြေနယ်မြေစိုးမြေအပြန့်နေကြတဲ့ကြောက်ဖြူမြို့နယ်ကအခြေအနေအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြပြပေးမှာပါခင်ဗျ။
ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်အဝင်ကြောက်တလုံးစစ်စေးကိန်းမှာလမ်းသွားလမ်းလာတွေကြီးတဲ့တင်ကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးအခုနောက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာကိုရိုင်းစစ်ဆေးခံခဲ့ရတဲ့ကြောက်ဖြူဒေသခံတူကနိုင်ဝက်လောက်ကြောင်စစ်ဆေးမေးမြန်းတာခံခဲ့ရတယ်လို့ပြောပါတယ
်။သူတို့ကျွန်တော်တို့ဝင်လာနေလောက်ရတယ်ဆိုပြီးအဲ့ဒီလည်းကြည့်ပြီးရင်ကျွန်တော်မှဒီစေဘူးတွေအနေမကောင်းလို့ဆေးတွေပါသေးဆောင်လာတဲ့ဒုက္ခနဲ့ပြည်ရစိတ်စားဖို့ပြန်မလို့ဆိုပြီးရည်ရတာပါလို့ရှိတယ်ကွယ်အဲအဲ့အရင်စိုက်ရင်ပြည်သူတို့ဒီနေတဲ့နေရာခေါ်ပြီးရနိုင်ဝဲလောက်ကြာပြီးသူရည်ရတာပါလို့ရှိတယ်သူအထက်ကလူကြီးခေါ်လိုက်ရဘူးလို့အဲ့လိုပြောတာလည်းရှိတယ
်ကြောက်ချွမျိုးနဲ့အုတ်ထုတ်ရင်မှုဦးမျိုးမင်းထွန်းကတော့ဒေသခံတွေရဲ့ချမ်းမာရေးနဲ့လုံခြုံရေးအတွက်အခုလိုစစ်ဆေးမှုတွေလုပ်နေတာဖြစ်တယ်လို့ VOA ကိုပြောပါတယ်
ကိုဗစ်နဲ့ရန်ကြီးလူစုကပါတမရရေးပေါ့တမရရေးကတော့ကျွန်တော်တို့ကိုဗစ်တွေလူရင်းလူစုတို့များများဖြစ်ပါတယ်ဒီပုံမှန်အပြင်တော့ဟိုပုံမှန်နည်းနည်းဟိုနိုင်ဒီအခြေအနေပေါ်ကြည့်ပြီးယောဂရှင်တွေပြန်ပေါ်မှုတွေပဲသိနေကြည့်လို့ဆိုတော့ဟိုကွာတာတော့တော့ပါတမကြည့်အောင်လို့ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကာယောဂပထမလိုင်းစတင်ခဲ့ချိန်ကတည်းကမျိုးရဲဝင်သူတွေကိုကိုဗစ်ကာယောဂစီးကမ်းတဲ့အညီလိုက်နာသလားဆိုတာစစ်ဆေးဖို့ကြောက်တလုံးဂိတ်ကိုဖွင့်နေတာဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိမှာတော့ကျန်းမာရေးဝန်ထမ်းတွေအစားစစ်သားနဲ့ရဲတွေကစစ်ဆေးနေတာပါ။စီးလာတဲ့ సైకిల్ ကားစတာတွေကိုပါဖွင့်လို့စစ်ဆေးနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ
။ပင်လုံးကျဲတော့တော်တော်လေးဖြစ်တယ်ကွာ။လော်လမုံမရှိဘူးလို့ခံကြရကုန်လို့အရှင်။အဲဆိုအစီတောင်းကျော်အဲ့လိုလောက်နေတာအထွေတော့တပါလေသူစင်းနေကြတဲ့အစီဆိုတာလော်လမရှိတယ်မခံကြရဘူးကွာ
။ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်အကြား2019ခုနှစ်ကအပြစ်ခတ်ရဆဲပြီးတဲ့နောက်အေအေအဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အေအေအဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေ၊ရှေ့နေတွေ၊ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုလည်းမြို့နယ်အလိုက်ဖွင့်လှစ်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းထက်ဆိုရင်တောင်ပိုင်းမှာတော့အေအေရဲ့ဩဇာကအတော်လေးနည်းပါတယ်။တောင်ပိုင်းမြို့နယ်တချို့မှာ ULA အေအေတရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးနှောက်ယှက်နေတယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခကမတ်လ5ရက်နေ့သတင်းစာရှင်းလင်းပွဲတော့ကပြောခဲ့ပါတယ်စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တင်းမာမှုတွေကလည်းတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းအေအေအဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောကြားခဲ့ပါတယ် ULA AA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမလုပ်နိုင်အောင်စစ်ကောင်စီဘက်ကတားဆီးနေတာကြောင့်အေအေအဖွဲ့နဲ့စစ်ကောင်စီကအခုနှစ်2022ခုနှစ်ထဲမှာတိမမှုတွေမြင့်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ